2010ရွေးကောက်ပွဲရဲ့ထူးခြားချက်ကရွေးကောက်ပွဲဆိုင်ရာကိင်္ဂဏန်းတွေကိုရွေးကောက်ပွဲမတိုင်ခင်ကလည်းမှန်မှန်ကန်ကန်မထုတ်ပြန်ခဲ့တယ်လို့ရွေးကောက်ပွဲရက်လက်ကြေညာရမလဲအနိုင်ရပါတီတွေရဲ့အနှစ်ချုပ်ကိင်္ဂဏန်းတွေကိုရွေးကောက်ပွဲကော်မရှင်ကမထုတ်ပြန်နိုင်တာတွေ့ရပါတယ်အထူးသဖြင့်2010ရွေးကောက်ပွဲရက်လက်ကိုသတင်းစာကကြေညာရမှာအမားပြင်ဆင်ချက်တွေနဲ့ရှုပ်ထွေးနေတဲ့အတွက်နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲအနိုင်ရအခြေအနေကိုတိတိကျကျသိဖို့ပိုးခက်သွားပါတယ်အဒီချိန်မှာပဲအမေရိကန်နိုင်ငံညော့မြို့အခြေစိုက်SSRC လူမှုရေးသိပ္ပံကောင်စီအဖွဲ့ရဲ့ပဋိပက္ခဟန်တာရေးနဲ့ငြိမ်းချမ်းရေးဖိုရမ် CPPF အစီအစဉ်ကနေ2010ရွေးကောက်ပွဲရက်လက်တီကိုစရမ်းပြုစုတုံ့တက်ထားတာတွေ့ရပါတယ်။2010ရွေးကောက်ပွဲရက်လက်ကိုကြည့်ရင်38ပါတီဝင်းပြိုင်တဲ့အနေနဲ့အနိုင်ရပါတီ21ပါတီရှိတာမို့ပါတီစုစုပေါင်းရဲ့58ရာနှုန်းနိုင်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။အနိုင်ရတတိပုဂ္ဂလအမတ်က6ဦးရှိပါတယ်။တကယ်တော့ကျန်းဖွန့်ပါတီဟာရွေးကောက်ပွဲမှာစုစုပေါင်းမဲဆန္ဒနဲ့အားလုံးရဲ့85ရာနှုန်းနိုင်တယ်ဆိုပေမဲ့အများထင်တယ်လို့လွှတ်တော်အသီးသီးမှာ85ရာနှုန်းအပြတ်အသတ်အနိုင်ရသွားတာမဟုတ်ဘူးဆိုတာအံ့ဩစရာတွေ့ရပါတယ်။အောက်လွှတ်တော်ခေါ်ပြည်သူ့လွှတ်တော်မှာကျန်းဖွန့်ပါတီက58ရာနှုန်းနိုင်ပြီးအထက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်မှာ58ရာနှုန်းနိုင်ပါတယ်။ဒါပေမဲ့တက်ဆညပါတီကပြည်သူ့လွှတ်တော်မှာ3ရာနှုန်းအမျိုးသားလွှတ်တော်မှာ2ရာနှုန်းသာနိုင်တယ်လို့အမျိုးသားဒီမိုကရေစီအင်အားစုတိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလတွေအားလုံးစုစုပေါင်းကပြည်သူ့လွှတ်တော်မှာ12ရာနှုန်းနဲ့အမျိုးသားလွှတ်တော်မှာ15ရာနှုန်းသာရှိပါတယ်။တဘောကတော့ကျန်းဖွန့်ပါတီအနေနဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်200စလုံးမှာအပြတ်အသတ်အနိုင်ရထားတဲ့အတွက်တမရလောင်းရွေးချယ်တဲ့နေရာမှာပြည်သူ့လွှတ်တော်အဖွဲ့ကတင်သွင်းမဲ့တမရလောင်းကိုရောအမျိုးသားလွှတ်တော်အဖွဲ့ကတင်သွင်းမဲ့တမရလောင်းကိုရောနှစ်ဦးစလုံးကျန်းဖွန့်ပါတီကနေတင်သွင်းခွင့်ရမှာဖြစ်ပါတယ်။အကျံတမရလောင်းတဦးကိုတော့စစ်ဘုံအမအုပ်စုကတင်သွင်းမှာဖြစ်ပါလေ။ဆိုလိုတာကတမရလောင်း3ဦးအနေနဲ့ကျန်းဖွန့်ပါတီကတမရလောင်း2ဦးတင်သွင်းခွင့်ရထားတဲ့အတွက်ကိုကြိုက်တဲ့သူကိုတမရတင်မြှောက်ခွင့်ရသွားပြီဆိုတဲ့အဓိပ္ပာယ်ဖြစ်ပါလေ။အဲတနည်းပြောရမယ်ဆိုရင်ပထမလွှတ်တော်9နှစ်သက်တမ်းမှာတမရနဲ့ဒုတမရ2ဦးဘယ်သူဖြစ်မယ်ဆိုတာကအတိအကျမပြောနိုင်သေးပေမဲ့ရွေးကောက်ပွဲရက်လက်အရအသေးချာပြောနိုင်တာကတမရနဲ့ဒုတမရ2ဦးဟာတေချာဖို့ဗိုလ်ချုပ်လူတွေတွေဖြစ်ပြီးအရက်သားတွေကဖြစ်เสียအကြောင်းမရှိတော့ဘူးဆိုတဲ့အချက်ပါပဲ။ဗိုလ်ချုပ်မူကြီးတန်းရွှေဘက်ကလှည့်တွေ့ရင်စစ်ဘုအမတ်တီကိုလည်းသူပဲရွေးချယ်ထားတာဖြစ်တယ်လို့ကျန်းဖွန့်ပါတီကလည်းဗိုလ်ချုပ်မူကြီးတန်းရွှေရဲ့တပည့်လက်ရင်းနေတာဖြစ်ပါတယ်။ဒါကြောင့်ပထမ9နှစ်တည်တန်းအတွက်တမရလောင်းရွေးချယ်ရေးအဖွဲ့3ဘွယ်လုံးကတင်သွင်းမဲ့တမရလောင်း3ဦးလုံးဟာဗိုလ်ချုပ်မူကြီးတန်းရွှေဩဇာညောင်းမဲ့သူတွေကြီးဖြစ်နေမှာတေးကြတယ်ဆိုတာလဲဗီရင်မေးစရာမလိုတဲ့အချက်ဖြစ်ပါတယ်။အခြေခံဥပဒေ2008အရအတိုက်ခံဘက်ကကျန်းဖွန့်တင်မြှောက်ထားတဲ့တမရကိုဖြစ်စေသူတမရကိုဖြစ်စေဆွတ်ဆွဲပြစ်တင်လိုရဲဆိုရင်လွှတ်တော်တရရဲ့ကိုယ်စားလှယ်စုစုပေါင်းရဲ့25ရာနှုန်းကလက်မှတ်ထိုးပြီးလွှတ်တော်အကြီးမှုထံတင်ပြရမှာဖြစ်ပါတယ်။ဒါပေမဲ့အတိုက်ခံဘက်ကစောစောကပြောသလိုပြည်သူ့လွှတ်တော်မှာ12ရာနှုန်းနဲ့အမျိုးသားလွှတ်တော်မှာ15ရာနှုန်းသာရှိတဲ့အတွက်ကျန်းဖွဲ့တင်မြှောက်ထားတဲ့တမရကိုဖြစ်စေသူတမရကိုဖြစ်စေဆွတ်ဆွဲပြစ်တင်တာမျိုးလုပ်ဖို့မဲအရေးအတွက်မပြည့်ဖြစ်နေပါတယ်။အဲကျန်းဖွဲ့ကလွှတ်တော်200စလုံးကိုအသာစီးရထားတဲ့အတွက်ကျန်းဖွဲ့ပါတီတင်မြှောက်ထားတဲ့တမရဟာစစ်ဘုအမ25ရာနှုန်းကင်ထားတဲ့ကာကွယ်ရေးဦးစီးချုပ်တဲ့ပိုးပြီးဥပဒေပြုအာဏာရှိမယ်လို့ CPPF အစီရင်ခံစာကယူဆပါတယ်။အဆိုလိုတဲ့သဘောကတာမန်အများစုမဲနဲ့ဆုံးဖြတ်မဲ့ကိစ္စအတော်များများကိုစစ်ဘုအမ25ရာနှုန်းရဲ့ထောက်ခံမှုမလိုဘဲအချက်ဖွင့်ကနေပြီးတန်ဆုံးဖြတ်နိုင်မှာဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။တခါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းတပဆိုရင်တောင်းချက်ဖွင့်ပါတီနဲ့စစ်ဘုအမစုစုပေါင်းက85ရာနှုန်းကျော်နေတာမို့ပြင်ဆင်ခွင့်ဥပဒေတင်သွင်းခွင့်ရှိနေပါတယ်။ဒါပေမဲ့အတိုက်ခံဘက်ကတော့ဒီအခွင့်အရေးဆုံးရှုံးတဲ့အပြင်အရေးပေါ်လွှတ်တော်အစည်းအဝေးခေါ်ဖို့တောင်းမဲအရေးအတွက်မပြည့်တဲ့သဘောရှိပါတယ်။အဒီနေရာမှာစိတ်ဝင်စားဖို့ကောင်းတာကတက်ဆညပဲဖြစ်ပါတယ်။ရွေးကောက်ပွဲကိုအမတ်လောင်း900ကျော်နဲ့ဝင်ပြိုင်ခဲ့တဲ့တက်ဆညပါတီဟာအပိဓာတ်မှာအမတ်60ကျော်ပဲနိုင်ပါတယ်။ဒါပေမဲ့ပြည်သူ့လွှတ်တော်မှာ300နှုန်းအမျိုးသားလွှတ်တော်မှာ200နှုန်းသာတက်ဆညကရှိတဲ့အတွက်လွှတ်တော်မှာစစ်အစိုးရကြောတော်နောက်ခံပေးထားတဲ့ကျပ်ဖွဲ့ပါတီနဲ့ပေါင်းမလားဒါမှမဟုတ်စစ်အစိုးရနဲ့မပတ်သက်ဘူးဆိုတော့အနိုင်ရအတိုက်ခံအုပ်စုနဲ့ပေါင်းမလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။အပြည်တော်စုဒီမိုကရေစီပါတီခေါင်းဆောင်တဦးဖြစ်တဲ့ရန်ကုန်မြို့ကရှေ့နေဦးသေးကတော့အခုလိုမြင်ပါတယ်
။ဒါဆညာတမိုင်းဆိုတာသူက60နှစ်တမတော်အစိုးရအနေပေါ်ဖွဲ့စည်းခဲ့တဲ့နိုင်ငံပါတီကိုအမွေခံထားတဲ့ပါတီကိုရက်ခံရေးပါတီဆိုတာက80ကျက်တမတော်အစိုးရအနေပေါ်ဖွဲ့စည်းခဲ့တဲ့ပါတီခေါ်တော့ပါလား။ပါတီကဘယ်လိုကတော့ဒီတမတော်အနေဖွဲ့စည်းခဲ့တဲ့ပါတီတွေပါပဲ။လက်တွေ့အဖြစ်ဒီတမရဝါနေပေါ်စုံလာလို့ဖွဲ့စည်းတဲ့တပါတီဟာပူပေါင်းနိုင်လားမပူပေါင်းနိုင်ဘူးဒါဆိုတော့ဒီအောင်ကြက်ခံရေးပါတီရဲ့မူဝါဒတွေနဲ့အဲတန်းဆန်ရပါတီရဲ့မူဝါဒတွေပေါ်မူတည်နိုင်တယ်တို့ကျွန်တော်တို့ကယူဆတယ်တော့ဒီတန်းဆန်ရကိုအတိုက်ခံပါတီဖြစ်သုံးလားဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းတွက်ချနေပါတယ်ဆိုတာဒီအောင်ကြက်ခံရေးက Tajam Mario, Nana Lama, Piababu, Tajam Babi, Chi, Mufamla, Taro, Tide, Tamo Suai, Muara, Mutilimo, Janova, Katia,
Torasim Yakumia. Lame Prama Luto, Nani Tedankala, Nangai Kinjing, Ujiin, Luto, Didi, Bobo Laraga, Luelu, Leshi Suarega, Poguriga, Amyazu, Chinidalu, Lame Nani Twin, Natoshi, Puzibo, Chigan Ubrigo, Pinsemo Surale, Lua Mapinina, Tijani Joma, Kumia.